ရဲ့ကျွန်တော်တို့ view တွေကိုအခုလိုဒီဂူဒီကန်အချိန်ပေးပြီးတော့လွှတ်ဆိုမှုမျှဝင်ပြုတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။ဆိုတော့ပထမဦးဆုံးအခုဒီ American ခီးစဉ်ကကိုရဲလွင်ရဲ့ပထမဆုံး American ခီးစဉ်လို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ကိုရဲလွင်ကနှစ်ရှည်လာများဂီတာသမားတစ်ယောက်အနေနဲ့ချက်တီးခဲ့တဲ့လူစိတ်ခံစားမှုပြင်ထန်တဲ့လူတစ်ယောက်အနေနဲ့အခုခီးစဉ်ပေါ်မှာအခုချိန်ထိခံစားရတဲ့ခံစားချက်အတွေ့အဲ့ဒါလေးရှင်းပြပြပါလား
။ဂီတာကတော့ကျွန်တော်တစ်သက်လုံးနိုင်တဲ့လောက်ပေါ့လေလှုပ်သွားမှာပါပဲ။ဂီတာပဲလှုပ်တတ်တာပေါ့။အဲ့တော့ဒီပြင်တော့လဲကျွန်တော်လူမှုရေးတွေပဲကျွန်တော်အာယုံရောက်တယ်အာယုံဆိုင်ပါတယ်တခြားလူမျိုးကူညီဖို့ကူညီခြင်းနဲ့ဆက်ရှိတယ်ပေါ့
ဟုတ်ကဲ့
အဲ့ဒါကြောင့
်ဆိုတော့အခုဒီ Washington DC ဘက်ကိုမလာခင်နယူးယောက်မှာပန်ခန်းပြာကြီးအိမ်မက်များဆိုတဲ့ခေါင်းစဉ်နဲ့ပွဲတစ်ပွဲလုပ်ခဲ့တယ်လို့ကျွန်တော်သိထားပါတယ်ဆိုတော့ဒီပန်ခန်းပြာဆိုတဲ့တခြင်းကကိုရဲလင်းကိုတိုင်ရေးတဲ့တခြင်
းဟုတ်ကဲ့
ကိုကမောင်တူဆိုထားပြီးတော့အခုချိန်ထိလည်းပဲဒါလူတွေကြားထဲမှာထင်ရှားတော့ကြော်ကြားတော့လူကြိုက်များတော့တခြင်းတစ်ပုဒ်ပါပဲဆိုတော့ပန်ခန်းပြာကြီးအိမ်မက်များဆိုတော့ပန်ခန်းပြာရဲ့အိမ်မက်ကဘာတွေပါလဲကျွန်တော်ပြောပြပါလား
ပန်ခန်းပြာဆိုတာတော့ဒီနာမည်ပေးထားတာကတော့တချင်းနေနေကတော့ကျွန်တော်အဆောင်မှာနေတဲ့ live ကိုကျွန်တော်ဖွဲထားတာပေါ့
ဟုတ်ကဲ့
ကျွန်တော်အဆောင်ကခရမ်းပြာဆိုတဲ့အဆောင
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာဒီနယူးယောက်မှာလုပ်တဲ့ပွဲကတော့ပန်ခန်းပြာအိမ်မက်များဆိုတော့ဒီကျွန်တော်ကျောင်းသားဘဝမှာကျွန်တော်ရှိတော့ကကျွန်တော်ဒီမှာလာခဲ့ဘူးတဲ့လူငယ်တွေကဒီခရမ်းပြာကိုသူတို့ဆွဲလန်းနေတယ်ဗောလေ
ဟု
တ်ကဲ့သူ88ကျတော့ခရမ်းပြာပါပြတ်သွားတော့အဲ့တော့သူတို့အဲ့ဒီမှာထွက်လာခဲ့ရတဲ့လူငယ်ဒါခရမ်းပြာကိုသူပြန်ပြီးတန်းတာတယ်ဗောခရမ်းပြာမှာသူမျောလင့်ချက်တွေရှိတယ်အဲ့အတွက်သူအခုလိုဆက်ပြီးလုံနိုင်သူတို့အားထုတ်တော့
ပါဟုတ်ကဲ့ဒီပန်ခန့်မြာတရင်ကဒါ88ပတ်ဝန်းကျင်မှာအင်မတန်ကြော်ကြားပြီးတော့လူငယ်တွေကြားထဲမှာအတော်လေးရေပန်းစားတဲ့တခြင်းမှာကျွန်တော်တို့ခေတ်ကာလတွေဗောနော်နောက်ဦးရဲ့ကိုရဲ့ဗမာပြည်မှာဒီလွတ်လပ်ငြိမ်းချမ်းပန်းရက်လန်းဆိုတဲ့နာမည်နဲ့နေရာတီးတီးလှည့်လှည့်ပြီးတော့ရံပုံငွေရှာဖွေလေးလုပ်တာကျွန်တော်သိထားပါတယ်ဆိုတော့ဒီလွတ်လပ်ငြိမ်းချမ်းပန်းရက်လန်းဒီအဖွဲတစ်ခုပါလားလှုပ်ရှားမှုတစ်ခုပါလားဒီအဖွဲဆိုရင်လည်းဒီအဖွဲလှုပ်ရှားမှုဆိုလေဒီလှုပ်ရှားမှုရဲ့အနာဂတ်ကိုရဘယ်လိုမြင်ထားပါလဲ
ဟုတ်ကဲ့ကျွန်တော်တော့မှ network ပေါ့အကွန်ရက်တဘောဆိုအဖွဲအနေနဲ့လည်းမဟုတ်ဘူးကျွန်တော်တို့နဲ့ပါဝင်တည်ဆုံနေတဲ့လူတွေရှိတယ်ရံပုံမှာလည်းပဲတခြားပါဝင်တည်ဆိုပေးတဲ့လူတွေရှိတယ်ကျွန်တော်တို့ဂီတာတီးပြီးတော့ဒါအမှန်တော့ကျွန်တော်တို့ဒီပြည်တွင်းစစ်ကိုကျွန်တော်တို့မိမောင်းထုတ်ပြခြင်းနဲ့တချင်းပြည်နယ်မှာဖြစ်တဲ့ပြည်တွင်းစစ်ကိုကျွန်တော်တို့ပြည်တွင်းစစ်ရက်ဆဲဖို့ဘယ်သူမှအပြစ်တင်တာမဟုတ်ဘူးပြည်တွင်းစစ်ရက်ဆဲဖို့ကျွန်တော်တို့ပြည်သူတွေကတတိထားပြီးတော့လောက်ရမယ်ဆိုတော့အဲ့မှာပြည်တွင်းစစ်မှာစစ်ဘေးဒုက္ခရောက်နေတဲ့လူတွေကိုကူညီဖို့ရာမုံငွေရှာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ထွက်ပါတယ်ဒီရာမုံငွေရှာရင်းနဲ့ပဲဒီပြည်တွင်းစစ်ရဆဲဖို့ကျွန်တော်ငင်းချာရေးနဲ့ပတ်သက်တဲ့တခြင်းတွေကျွန်တော်တိရှိပါရတယ်။
ဟုတ်ကဲ့။အဲငင်းချာရေးနဲ့ပတ်သက်တဲ့တခြင်းတွေကအစ်စ်တီလာတော့မဟုတ်ဘူးလုံးဝဟာတွေလားပြန်ရေးထားပြီးတော့ပြန်ဆို
။ပြန်ရေးထားပြီးတော့မတွင်းရတဲ့တခြင်းတွေပါတယ်အသီးသီးပေါ့
။
ကျွန်တော်တချို့ကတော့ရေးထားပြီးတော့မဆိုးရမတွင်းရသေးဘူး။အဲကြမှာသူငင်းချာတခြင်းရှိတယ်ဆိုတော့သူ music အပြင်တော့ခက်ခက်ခဲခဲလည်းမဟုတ်တော့ကျွန်တော် hollow guitar လေးတွေနဲ့ပဲ။ပထမစတော့ hollow guitar လေးနဲ့ပဲစပြီးတော့နောက် drum တွေပါလည်းပေါ့ percussion ပုံပါတယ်အဲ့လိုနောက်တော့ဆိုရတဲ့ဆိုနိုင်တဲ့လူရှိရင်တို့ကျွန်တော်ကဟိုဆိုခွင့်ပေးပါတယ
်ဆိုအခုလူမျိုးပေါ်လေဒီလူမှုပရာဟိတလှူရှားမှုတွေနောက်ငင်းချမ်းနဲ့ပတ်သက်တဲ့လှူရှားမှုတွေလွန်ခဲ့တဲ့တစ်နှစ်ကျော်နည်းနည်းဟိုဘက်ပိုင်းနေရဆိုရင်ဒီလောက်ကြည်ကြည်ပြန့်ပြန့်ကျွန်တော်တို့မတွေ့ခဲ့ရဘူးပေါ့အခုဆိုရင်ကိုရဲလွင်တို့လိုထင်ရှားတဲ့ဂီတာသမားတွေကိုယ်တိုင်ဒါတွေကိုဥဆောင်ပြီးတော့လှုပ်လာကြပြီပေါ့နော်ဆိုတော့ဒီလူမျိုးလူမှုပရာဟိတလှူရှားမှုတွေနောက်ငင်းချမ်းဆိုင်ရာလှူရှားမှုတွေနောက်ပြီးမှဖြစ်နေတာရဲ့အနာဂတ်ကိုရောကိုရဲ့ဘလိုမြင်ထားပါလဲ
အနာဂတ်ကတော့ဒါတွေကတော့ကျွန်တော်တို့နမိတ်ပုံရိပ်ပဲပေါ့ကော်တကယ်တော့ကျွန်တော်တို့ဖြစ်စေချင်တာတိုင်းပြည်ငြိမ်းချမ်းငြိမ်းအေးစေချင်တယ
်ဟုတ်လား
ပြည်တွင်းစစ်တွေမရှိစေချင်ဘူးဆိုတော့ကျွန်တော်တို့အတူတပြည့်မှားချွတ်ချော်နေတယ်လို့မြင်တဲ့အပိုင်းတွေကျွန်တော်တို့ကဖော်ပြချင်တယ်ဖော်ပြတဲ့အခါကျတော့ဒီအစိုးရနဲ့ကျွန်တော်တို့ကနည်းနည်းတဟားစရာမှဖြစ်တဲ့အခါတွေကကျွန်တော်မဖော်ပြနိုင်ဘူးပေါ့နော်စာနဲ့ရေးဖို့လဲစာတော့စာပေစစ်စစ်လဲရှိသေးတယ်ကျွန်တော်ဂီတာတွေမှာတော့မှစာပေစစ်စစ်ကိုဖြတ်တန်းရတဲ့ကာလရှိတယ်။အဲကျွန်တော်တို့ကကျွန်တော်တို့တချင်းနဲ့ညီညာနဲ့တချင်းတို့ပဲစာပေစစ်စစ်ကိုလည်းမဖြတ်တော့ဘူး။တကယ်ပြည်သူအများထက်ရောက်ချင်လို့ရှိရင်လည်းအင်တာနက်ကိုပဲပို့လိုက်တယ်။အဲမှာကျွန်တော်တို့ကအလိုလိုက်ဆိုရတယ်ကျွန်တော်တို့ရှိသမျှပုံအော်ပြီးတော့ကိုယ့်ဘာကိုရှိတဲ့ပတ်စံတွေထက်ရှိတဲ့ဂီတာအစုပ်လေးနဲ့စတာပဲ
။ Okay
။အဲလိုနဲ့လုပ်ပြီးတော့ရတဲ့အလူငွေခန္ဓာဂီတာနဲ့အလူငွေခန်းချင်းပေါ့။ကျွန်တော်တို့ကားမှာတော့အလိုကားနဲ့လှည့်တဲ့ခါမှာအလိုစာတန်းလေးချက်တယ်။
Okay
ရန်ကုန်မှာတော့ကျွန်တော်တို့ကဒီလက်ဖက်ရည်ဆိုင်တွေဒီနည်းနည်းထင်ရှားတဲ့လက်ဖက်ဆိုင်တွေပေါ့ အဲသူတို့ကြီးတို့နဲ့လည်းမဲဆွေဖြစ်တာတော့သူတို့ကြီးကလည်းစားပြီးအလှငွေတွေပါတယ်မထင်ပါနဲ့တော်တော်များများရပါတယ
်
အလှပဲဆက်ဖြစ်သွားတယ်တော်တော
်ဝေလွင်ကဒီဘဝတစ်သက်လုံးပေါ့လေဂီတာနုပညာကိုမြှုပ်ပြီးတော့လုပ်ခဲ့တဲ့လူတယောက်နောက်တစ်ခုကဂီတာကိုခုန်ခုန်မင်မင်မြန်လို့ကြတဲ့လူငယ်တွေထဲမှာဆိုရင်ဒါ ideal ပေါ့လေစံပြစံပြပုဂ္ဂိုလ်တယောက်အနေနဲ့လူငယ်တွေကသတ်မှတ်ကြပါတယ
်
အခုအဲဒီကနေပြီးတော့ဂီတာကနေတခါရှစ်တလန်တို့ပြီးတော့လူမှုပရိုက်တာလုပ်ငန်းတွေညင်းချင်းလှုပ်ရှားမှုလုပ်ငန်းတွေလုပ်လာပါတယ်တစ်ချိန်ချိန်မှာတစ်ချိန်ချိန်မှာရွေးကောက်ပွဲဝင်ပြီးတော့နိုင်ငံရေးလှုပ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးရှိပါလား
အဲ့လိုပြောမရှိပါဘူ
းနိုင်ငံရေးလှုပ်ဖို့
နိုင်ငံ
ရေးကောက်ပွဲဝင်ဖို့ရည်ရွယ်ချက်လိုမှာမရှိဘူ
းအဲ့လိုရွေးကောက်ပွဲဝင်ဖို့ရည်ရွယ်ချက်မရှိပါဘူးကျွန်တော်လိုပါရင်တော့နိုင်ငံရေးမှာဝိုင်းဝန်းကူညီပေးမယ်အဲ့လိုကိုယ်နိုင်ငံကောင်းစားရေးဆိုတဲ့အကြောင်းပေါ့နော်နိုင်ငံရေးဆိုတဲ့ပါတီအရေးမဟုတ်ဘူးအဲ့လိုနိုင်ငံကောင်းစားကျွန်တော်ဘာလုပ်ပေးနိုင်လဲဆိုတော့အခုဒီလည်းအဲ့လိုပဲကျွန်တော်လုပ်တာပါပဲ
ဟုတ်ကဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီဆိုပြီးတော့လူတွေပြောကြပါတယ
်
ဘယ်လိုလဲကမြန်မာနိုင်ငံကနေလာတယ်မြန်မာနိုင်ငံမှာတောက်လျှောက်နေခဲ့တယ်မြန်မာနိုင်ငံမှာပဲလုပ်ကန်ဆောင်ရွက်ခဲ့တဲ့လူတွေဖြစ်တယ်ဆိုတော့အဲ့ဒီလူတွေပြောနေတဲ့အပြောင်းလဲတွေကိုကိုရဲလူမျိုးကိုယ်တိုင်တကယ်လက်တွေ့ခံစားနေရပါပြီလားဘယ်လိုမျိုးခံစားရပါလဲ
ချော်တော့ချော်နေသေးတယ်ဗျာအဲ့ဒီကဘယ်လိုဆိုတော့အခုကျွန်တော်တို့ဒီတချင်းလဲပြီးတော့တချင်းလဲဆိုတော့မှပဲကျွန်တော်တို့ကတင်းချမ်းရေးအတွက်ဆိုတာနောက်တော့ကျွန်တော်တို့ကစတေဂျ်ရိုးလို့ဆိုတာမဟုတ်ဘူးအလူငယ်လိုက်ကောက်တာပါဗျာကျွန်တော်ခက်ချမ်းရေးမှာကျွန်တော်တောင်းအလူငယ်ပတ်စံတောင်းတာပေါ့အဲ့ဒါကိုတော့မှကျွန်တော်တို့မလုပ်ဖို့ပိတ်တဲ့နေရာတွေရှိတယ်အမှန်တော့ဒီလိုဟာတချင်းနဲ့ဟိုထီးကားတွေလည်းထီးရောက်တဲ့ကားတွေလည်းတချင်းနဲ့ဖွင့်ပြီးသွားတာပဲကျွန်တော်တို့ကအဲတချင်းဆိုတာလက်ဖေးဆိုင်မှာဟိုဘီယာဆိုင်လိုလည်းမဟုတ်မနေ့ထမင်းလာစားတဲ့လူတွေသေဝင်စားလူထည့်သွားတယ
်အ
ဲ့လိုနဲ့ကျွန်တော်တို့အထူးပဲကောက်တဲ့အခါကျတော့ကျွန်တော်တို့ပေးမဆိုနဲ့ဆိုပြီးတော့ဆိုင်ကိုလာပြီးတော့တားတာပေါ့ကျွန်တော်တို့တားရမပြောဘူးသူကဆိုင်ကနေပြီးတော့ကျွန်တော်တို့ပေးဆိုရင်ဆိုင်ကိုသူတို့ကတခြား action ပေါ့တခြားချွတ်ချော်ခဲ့တာလေမှဟို action မတိုင်တာ action ချော်တာတွေပါလေသူကအရေးယူမယ်ဆိုတာမျိုးတွေဖြစ်လာတော့ဆိုင်ကလည်းကျွန်တော်တို့လွယ်ကျွန်တော်လည်းပြောတယ်အဲ့လိုအချိန်မှာကျွန်တော်ရှိမှာပဲပြောဆိုနေတော့ကျွန်တော်ဆိုင်ရှင်ခွင့်ပြုကျွန်တော်ဆိုမယ်လုပ်တယ်ခွင့်မပြုနိုင်တော့ကျွန်တော်မတည်ဘူးကျွန်တော်ပြန်ပါမယ်ဆိုတော့အဆိုင်ရှင်ကသူ့ရဲ့အလူငယ်တွေပါဆရာထည့်ပြီးတော့သူကပဲမဆိုးပါနဲ့တော့ပေါ့အ
ဲ
ဒါသူ့လုံးဆို action ယူမှာဟုတ
်
အဲဒါကြောင့်
ဆိုတော့ပြောင်းလဲတွေဖြစ်နေတယ်ဆိုပြီး
မြန်ဟုတ်ကဲ့
လက်တွေ့ကြီးတော့တိတိတတ်တာဒီပြောင်းလဲတွေကိုမခံစားရ
ဘူးခံစားတော့ဒါကျွန်တော်မြင်လာတော့ကိုယ်တိုင်ကိုဒီလိုအခက်ခဲတော့တွန်းပေးမှာပဲလေပြောင်းနိုင်မှာပေါ့
ဟုတ်ကဲ့
ဒါတော့ဆောက်ကြည့်လို့တော့မရ
ဘူး။ကိုရဲလွင်ဂီတာနုပညာသမားတခါလူမှုငင်းချမ်းရေးလှူရှားသူတယောက်အဲ့ဒီလူရက်တီလာနေတဲ့အချိန်မှာနှောင်းလူတွေကကိုရဲလွင်ဆိုတဲ့လူတယောက်ကိုဘယ်လိုမျိုးအမှတ်ရနေစေချင်တယ်ဆိုတဲ့စိတ်ကူးမျိုးရှိပါလား
။အဲ့တော့ကျွန်တော်တော့ငင်းချမ်းရေးနဲ့ပတ်သက်တဲ့ဂုဏ်တစ်ခုတော့ရရင်တော့ကောင်းတာပေါ့
။ဟုတ်ကဲ့
။ကျွန်တော်ငင်းချမ်းရေးအတွက်လုပ်တယ်။ကျွန်တော်ကိုလည်းစွန့်လွတ်ထားတဲ့လူတယောက်ဆိုတာအထင်ရှားသည့်ထားရတယ်ဆိုရင်ကျွန်တော်ဘာပြောလို့အခုထိတော့တချို့ကဘယ်လောက်စွန့်လွတ်ထားလို့လဲဆိုတော့ပြောတာမသိကြသေးဘူး။ဘာလို့ကျွန်တော်ပါဝင်ခဲ့တဲ့ပွဲမှာဆိုလို့ရှိရင်လည်းဘယ်လောက်ထိလှုပ်ရှားဆိုကိုအနုပညာသမားတွေပဲတပေါက်ပေါက်တယ်။ဒါက public ကိုသူတို့ဘက်ကလည်းတည်တင်းစားတွေကြားနေမှာအဲ့လိုပါထဲခွင့်မရှိဘူးလေကျွန်တော်ဖြတ်သွားတဲ့ကိစ္စကို။အဲ့တော့ဒါမှမဟုတ်အနီးအနားမှာမျက်မြင်တွေ့ရတဲ့ဒီပကြီးဆရာတွေကပြားဆရာတွေဇာယဆရာတွေကျွန်တော်ဂီတသမားတွေအကောင်လုံးပါပဲအနာမှာကြောက်ရှိတဲ့ခါကျတော့သူတို့မျက်မြင်မဲ့ကျွန်တော်ဆောင်ရွက်ချက်ကိုတွေ့တဲ့ခါကျတော့သူတို့အတိမတ်ပြုတယ
်ဟုတ်ကဲ
့အပြည်သူတဲတော့မရောက်ဘူးပေါ့နော်ကျွန်တော်ဘယ်လောက်ဆွန့်လွတ်ခဲ့လို့လဲဆိုတော့ဟု
တ်ကဲ့
မသိဘူ
းဒီအမေရိကမှာဆန်ဒီမုန်တိုင်းတိုက်တဲ့အချိန်ကဦးရဲလွန်တို့ရောက်နေပြီနော်ဆိုတော့အဲ့ဒီအချိန်ကဘယ်တော့ပမာရောက်နေလဲမသိဘ
ူးရောက်ပါပ
ါရောက်ပါဟု
တ်ကဲ့
ဆန်ဒီမုန်တိုင်းနဲ့ပတ်သက်ပြီးဘာတွေထူးထူးခြားခြားတွေ့မိသေးလဲဘာတွေထူးထူးခြားခြားတတိကျူးမိလိုက်တာတွေရှိသေးလဲ
ကျွန်တော်တော့ကျွန်တော်တို့နေရာမှာကျွန်တော်တဲတာ Jackson Hyde
ဟုတ်ကဲ့
ဆိုနေမှာအဲ့ဘက်ကလေသိပ်ပြင်းပြနေမှတိုက်
ဘူး။ဩ
ဒါပြလို့ကျွန်တော်ကတော့ဟိုက CNN News ကြည့်နေတော့ဟာ once in a lifetime ဆိုတော့ကျွန်တော်ကတသက်မှတခါကြုံရတာကျွန်တော်တို့ပဲခေါ်လာအချင်းချင်းပါဗျာပြောလာကျွန်တော်တို့ခေါ်လာလို့ပဲစတေးရောက်လာလားစတေးကဘယ်လိုပါလာလဲဘယ်လောက်ပြေးထားမှာကိုကျွန်တော်တကယ်ကလက်တွေ့မကြုံအောင်
ကြုံလိုက်ရကိုယ့်ရဲ့ပြိတ္တပေါ့နော်မြန်မာနိုင်ငံတွင်းကကိုယ့်ရဲ့ပြိတ္တဒီပြိတ္တကိုကိုယ့်ရင်ထဲမှာပြောခြင်းလိုက်တာဆိုတဲ့စကားတစ်ခွန်ရှိခဲ့ပြီးတော့အခုချိန်ထိမပြောဖြစ်သေးတဲ့စကားမျိုးရှိတယ်ဆိုရင်အခုတရားနေပြီးတော့ပြောပြပါလား
အဲ့ဒါကတော့ရှိတော့ရှိပါတယ်ဘယ်လိုလဲဆိုတော့ကိုတိုင်းမျိုးတွေကတော့ကျွန်တော်ကိုယုံကြည်ရာကိုရဲဝံလောက်ကြဖို့ပေါ့နော် ကျွန်တော်လည်းကိုယုံကြည်အောင်ကျွန်တော်ဆွလွန်လုံးလကလည်းခါကြတော့ပရမပိုင်းကြတော့ကျွန်တော်ယုံကြည်ချက်တွေကိုနားမလဲကြအောင်သို့တော်ဒီလိုရလက်တွေဖော်ပြနိုင်တဲ့ခါကြတော့နားလဲသွားတဲ့ခါကြတော့လည်းအဲ့ဒါကြောင့်တခြားသူတွေလည်းကိုယုံကြည်ချက်ကိုတော့ယုံကြည်စွာနဲ့ပဲပေါ့နော်စဉ်းစားမှုကျွန်တော်တိုက်တွန်းပါတယ
်ဆိုတော့ဟိုကျွန်တော်တို့ကိုရတဲ့ခုနပြိသက်ကိုပြောခြင်းတဲ့စကား view နဲ့တစင်ပြိသက်ကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ
်
အချိန်ပေးပြီးကျွန်တော်တို့ပြည့်စုံမှုမျှဝေပြုတာအများကြီးကျေးဇူးတင်ပါတယ်ကိုရတဲ့နောက်လည်းပြည့်စုံမှုရ
ပါမယ်ဝမ်းသာပါတယ်ဟုတ်ကဲ့အားလုံးငြိမ်းချမ်းကြပါစေလို့ပဲကျေးဇူးတောင်းပါတယ်
ဆုတောင်းပြပါတယ်ဟုတ်ကဲ့